ออสเตรียနိုင်ငံမှာတနင်္ဂနွေနေ့ကပြန်ပြီးကျင်းပတဲ့သမ္မတလောင်းရွေးကောက်ပွဲမှာရွှေပြောင်းအခြေချမှုကိုစတင်တဲ့လက်ရာဇွန်လွတ်လပ်ရေးပါတီသမ္မတလောင်းနော့ဘတ်ဟိုဖာဟိုဖာကရှုံးနေခဲ့ပြီးတတိပုဂ္ဂလသမ္မတလောင်းအလက်ဇန်ဒါဗန်ဒါဘယ်လန်ကအနိုင်ရရှိခဲ့ပါတယ်။လေးကျောင်းအင်ဂျင်နီယာဟောင်းနော့ဘတ်ဟိုဖာဟာသမ္မတလောင်းရွေးကောက်ပွဲမှာ ဥရောပမှာလူကြိုက်များနေတဲ့ရွှေပြောင်းအခြေချမှုစတင်ရေးဥရောပသမဂ္ဂကနေခွဲထွက်ရေးစတဲ့လှုပ်ရှားမှုတွေနဲ့စည်းရုံးခဲ့တာဖြစ်ပါတယ်။ဒါအပြင်ဥရောပမှာရွှေပြောင်းအခြေချမှုအကျက်အတည်းဖြစ်ခဲ့ဖြစ်ပေါ်ခဲ့ပြီးတဲ့နောက်ဆက်တွဲတနှစ်ကျော်မှာဥရောပတလွှားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာနောက်ပြီးဒီဩစတြေးလျနိုင်ငံရဲ့လူမှုဖူလုံရေးစနစ်ကနေထောက်ပံ့မှုတွေရနေတဲ့ အခြေချသူတွေပေါ်အမျက်ဒေါသထွက်မှုစတာတွေနဲ့နိုင်ငံရေးလောကမှာကျင်းလည်နေသူတွေကပဲရွေးချယ်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာတမနာလောင်းရွေးကောက်ပွဲမတိုင်ခင်ကလွှမ်းမိုးခဲ့တာပါဒါပေမဲ့တဘာဝပဝင်းကျင်ထိမ့်သိမ်းကာကွယ်သူလည်းဖြစ်တတိပုဂ္ဂလဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့အလက်ဇန်ဒာဗန်ဒာဘယ်လန်ကရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ပြီးခဲ့တဲ့မေလ22ရက်နေ့ကကျင်းပခဲ့တဲ့တမနာလောင်းရွေးကောက်ပွဲမှာလည်းမစ္စတာဘယ်လန်ကမစ္စတာဟိုဖာထက်မဲအရေအတွက်3,100ကျော်နဲ့အနိုင်ရခဲ့ပေမဲ့မဲရီတွက်မှုစီမင်းစည်းကမ်းနဲ့မညီခဲ့တဲ့အတွက်ဩစတြေးလျဖွဲ့စည်းပုံခြေခံဥပဒေခုံရုံးကရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်ဒီဇင်ဘာလ4ရက်တနင်္ဂနွေနေ့ကတမနာလောင်းရွေးကောက်ပွဲကိုပြန်ပြီးကျင်းပခဲ့တာဖြစ်ပါတယ်ရှင်